ငှက်ဖျားယောက်ကစမ်းသပ်စစ်ဆေးမှုတွေမှာမိမိဆန္ဒအလျောက်ပါဝင်သူတွေနဲ့စမ်းသပ်ကြည့်ခဲ့တဲ့ကာကွယ်ဆေးတစ်မျိုးဟာအောင်မြင်မှုရှိတာတွေ့ရတယ်လို့ American သုတေသီတွေကပြောပါတယ်။ဒီငှက်ဖျားယောက်ကာကွယ်ဆေးစိတ်ချရတာကိုအစမ်းသပ်ခံသူတွေရဲ့ကိုယ်ခံအားစနစ်မှာတုံ့ပြန်တာတွေ့ရှိခဲ့ရပြီးကျန်းမာတဲ့လူကြီးတွေအတွက်ငှက်ဖျားယောဂါကိုကာကွယ်နိုင်တယ်လို့လည်းပြောပါတယ်။ငှက်ဖျားယောဂါဟာငှက်ဖျားပိုးကူးဆက်တာခံရတဲ့ခြင်းကိုက်လို့ဖြစ်တဲ့ယောဂါပါ။အခုကာကွယ်ဆေးဟာဒီယောဂါပိုးကိုသူ့ရဲ့အကောင်ပေါက်ဘဝမှာတင်အားရင်ချိနေအောင်လုပ်နိုင်ပါတယ်။နောက်ထပ်ငှက်ဖျားယောဂါပိုးအမျိုးအစားတွေအတွက်တိုက်ခိုက်ခြေဖြတ်နိုင်တဲ့ကာကွယ်ဆေးတွေရဖို့စမ်းသပ်မှုတွေဆက်ပြီးလှုပ်ဆောင်အောင်မှာဖြစ်တဲ့အပြင်ကာကွယ်ဆေးပေးဖို့အတွက်လိုအပ်တဲ့ဆေးပမာဏနဲ့ကာကွယ်ဆေးအကျိုးသက်ရောက်စေမယ့်အချိန်အတိုင်းတာစတာတွေကိုပါစမ်းသပ်စစ်ဆေးမှုတွေလုပ်မယ်လို့ဆိုပါတယ်။ငှက်ဖျားယောဂါဟာအာဖရိကဒေသမှာနေထိုင်တဲ့ကလေးငယ်တွေကိုသေဆုံးမှုအများဆုံးဖြစ်စေတဲ့ယောဂါတစ်ခုဖြစ်ပြီးတစ်နှစ်တစ်နှစ်လူပေါင်း8သိန်းလောက်ငှက်ဖျားယောဂါနဲ့သေဆုံးကြရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အာဖရိကတိုက်ကဆာဟာရာဒေသအောက်ပိုင်းမှာရှိတဲ့ကလေးငယ်တွေဟာတစ်မိနစ်ကိုတစ်ယောက်နှုန်းငှက်ဖျားယောဂါနဲ့သေဆုံးနေတယ်လို့လည်း WHO ကပြောပါတယ်။